မကြခင်ကျင်းပရမယ့်2005ထွေထွေရွေးကောက်ပွဲဟာပြုပြင်ပြောင်းလဲရင်းနဲ့ဒီမိုကရေစီစနစ်တိုးတက်ရေးအတွက်အရေးကြီးတာကြောင့်ပြည်သူတွေအနေနဲ့လည်းရွေးကောက်ပွဲဆောင်ကြည့်အကဲဖြတ်ဖို့လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုဖွံ့ဖြိုးမှု Agency USAID ကပြောဆိုလိုက်ပါတယ်။ပြည်တွင်းနိုင်ငံရေးလှုပ်ရှားသူတွေကလည်းဖြစ်နိုင်ခြေရှိတဲ့မတမာမှုတွေကိုဆောင်ကြည့်ဖို့ပြည်သူတွေကိုတိုက်တွန်းကြပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ပြည်ပြင်ပြောင်းလဲရေးအတွက်ရွေးကောက်ပွဲဟာအရေးကြီးတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရဖြစ်စေဖို့ပြည်သူတွေကလည်းစောင့်ကြည့်ဖို့လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုဖွံ့ဖြိုးမှု Agency USAID ရန်ကုန်ရုံးခွဲဒါရိုက်တာ Chris Milligan ကအခုလိုပြောဆိုလိုက်ပါတယ်
။ The election of course is an important marker in the reforms. It will not
ရွေးကောက်ပွဲဆိုတာဟာပြည်ပြင်ပြောင်းလဲရေးကာလမှာအရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲရေးကိုအဆုံးသတ်မှာမဟုတ်ဘဲနဲ့အရေးကြီးတဲ့အကောင်အထည်ဖော်မှုတစ်ခုသာဖြစ်ပါတယ်။ကျွန်တော်တို့ကတော့လက်တွေ့ကျကျပဲစဉ်းစားပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရှေ့မှာလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေအများကြီးရှိမယ်။ခက်ခဲတွေလည်းရှိမယ်ဆိုတာသတိပြုမိပါတယ်။ဒါပေမဲ့လည်းလာမယ့်ရွေးကောက်ပွဲဟာယုံကြည်ရသလား၊ပွင့်လင်းမြတ်တာမှုရှိသလားပြီးတော့ပြည်သူတွေရဲ့ဆန္ဒတွေကိုအမှန်တကယ်ကိုစားပြုရလားဆိုတာကိုပြည်သူတွေကိုယ်တိုင်ပဲစမ်းစစ်ဆုံးဖြတ်ကြရမှာဖြစ်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စွမ်းရည်မြင့်တင်ရေးနဲ့ပုံမပွင့်လင်းမြင့်တာလာရေးတို့အတွက်လည်းကူညီနေတယ်လို့ Chris Milligan ကပြောပါတယ်
။ We have a very constructive relationship with the Union Election Commission. Our support is to build their capacity.
ကျွန်တော်တို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအပြည့်သဘောဆောင်တဲ့ဆက်ဆံရေးရှိပါတယ်။ကျွန်တော်တို့ကရွေးကောက်ပွဲကော်မရှင်ရဲ့စွမ်းရည်တိုးမြင့်လာဖို့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့လုပ်ငန်းဆောင်ရွက်ရမှာပို့ပြီးတော့ထိရောက်စေဖို့အဓိကထားပြီးတော့ကူညီထောက်ပံ့နေပါတယ်။ဒါကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်ရဲ့ယုံကြည်စိတ်ချမှုပွင့်လင်းမြင့်တာမှုတွေတိုးတက်လာအောင်ကိုဆိုလိုတာပါ။ကော်မရှင်အနေနဲ့လုပ်ငန်းစဉ်တွေနဲ့နိုင်ငံရေးပါတီတွေအရက်ဖတ်လူဖွဲ့စည်းတဲ့ဆက်ဆံရေးတွေကိုပြည်သူတွေနဲ့အခြားပါဝင်ပတ်သက်မဲ့အဖွဲ့အစည်းတွေကိုသိအောင်ချပြပေးဖို့အားပေးထားပါတယ်။ပြည်သူတွေအနေနဲ့ရွေးကောက်ပွဲအပေါ်မှာယုံကြည်မှုရှိအောင်လုပ်ငန်းစဉ်တွေကိုတမာတမတ်ကြကြဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
။ဒါ့အပြင် USAID ဟာရွေးကောက်ပွဲကော်မရှင်နဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါပူးပေါင်းပြီးရွေးကောက်ပွဲပညာပေးသင်တန်းတွေပို့ချရမှာကူညီထောက်ပံ့နေတာလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းနိုင်ငံရေးပါတီတွေကိုမဲဆဲစည်းရုံးရေးဆိုင်ရာစီမံခန့်ခွဲမှုတွေကိုလည်းထောက်ပံ့ပေးနေတယ်လို့ Chris Milligan ကပြောပါတယ်
။ Since 2013 we've been working with political partiesTo support their capacity to participate in the elections. We've been supporting
the Nangayi Party တွေအနေနဲ့ဒီ2005ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နိုင်အောင်2013ခုနှစ်ကတည်းကစွမ်းရည်မြင့်တင်ရေးမှာကူညီပေးနေပါတယ်။သူတို့တွေဝင်ရောက်ရှင်ပြိုင်ကြမဲ့မဲဆန္ဒနယ်တွေကဒေသခံတွေနဲ့ထိတွေ့ဆက်ဆံရမှာအဆင်ပြေအောင်မဲဆန္ဒရှင်တွေရဲ့ဆန္ဒတွေကိုကိုးစားပြုတဲ့နိုင်ငံရေးအခင်းအကျင်းမျိုးဖြစ်အောင်မဲဆွဲစည်းရုံးရေးစီမံခန့်ခွဲမှုတွေနဲ့အခြားကဏ္ဍတွေမှာကူညီထောက်ပံ့နေတော့ပါပြီးတော့နိုင်ငံရေးပါတီအားလုံးကိုအကူအညီတွေလည်းပေးနေပါတယ်ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအတွက်ဖြစ်ပါတယ်မြန်မာနိုင်ငံသားတွေကိုယ်တိုင်ကဒီရွေးကောက်ပွဲမှာအဆုံးဖြတ်ပေးရမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဟာနိုင်ငံရေးပါတီအားလုံးကိုအကူအညီပေးနေတာဖြစ်ပါတယ
် USAID အဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတာဖြစ်ပြီး2013ခုနှစ်မှာတော့ရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးဖို့ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်ရှင်